ဒီအပိုင်းအတွင်းမှာဖြစ်ပွားခဲ့တဲ့ဖားကန့်မြို့နယ်အတွင်းကပစ်ခတ်မှုဟာကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပတ်သက်မှုမရှိဘူးလို့ဒီဒေသတွင်းမှာအခြေစိုက်တဲ့ KIA တပ်ရင်း6ရဲ့တပ်ရင်းမှုကပြောပါတယ်။စနေနေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တဲ့ပစ်ခတ်မှုမှာအစိုးရတပ်ကအရာရှိတဦးအပါအဝင်6ယောက်သေဆုံးပြီးဒါဟာအချင်းချင်းမှားယွင်းပစ်ခတ်တာလို့ဒေသခံတွေကပြောဆိုတာတွေရှိပေမဲ့အခုအချိန်ထိထီတော့ဘသူလက်ချက်ဆိုတာအတိမပြုတ်နိုင်သေးပါဘူး။သတင်းအဖြစ်ဆိုကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အစိုးရတပ်ဘက်ကရာရှိတဦးအပါအဝင်လူ6ယောက်သေဆုံးခဲ့တဲ့ဒီပစ်ခတ်မှုဟာဖားကန့်မြို့နယ်ကားမိုင်းမြို့နယ်ခွဲအတွင်းကနန်ရရွာဖုန်ကြီးကျောင်းမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ဖားကန့်ဒေသမှာအခြေစိုက်လှုပ်ရှားနေတဲ့ဂရင် KIA တပ်ရင်း6ရဲ့တပ်ရင်းမှုဟောင်းဒူဘုံမူကြီးအင်ခွန်စော်တွဲကဒီပြစ်ခတ်မှုဟာ KIA တပ်ဖွဲ့နဲ့မပတ်သက်ကြောင့်အခုလိုပြောဆိုပါတယ
်။အဲအဲ့ဒါကျွန်တော်တို့လည်းတော့ဘာမှပတ်သက်မှုမရှိဘူးဆိုတာတကယ်ထောက်ထားလို့ရှိတယ်။အဲဒီပုံချင်မှာကျွန်တော်တို့ရေးပေါ်ကြောက်မှမရှိဘူး။ကျွန်တော်တို့ကဘာသာရေးနဲ့ပတ်သက်တယ်မှအဲ့ဒါမျိုးဘုရားကျောင်းတို့ဇေဒီမထူးတဲ့ကျောင်းတို့ကျွန်တော်တို့ပြုဖို့ခတ်ဖို့ဆိုတာတကယ်မရှိဘူး။ဒီတဲ့ရေးပေါ်ကြီးမှာတော့အများကြီးအပြစ်ဒဏ်ခံရမှာပေါ့နော်။ကျွန်တော်တို့ဘာသာရေးနဲ့ပတ်သက်ဒီဘာသာမဆိုးဘူးနော်ဘာသာရေးကျောင်းဝန်ဆက်မှာကျွန်တော်ပြုဖို့ခတ်ဖို့အထက်ကအမိတ်မတော်လုံးဝမရှိဘူ
းနှစ်ဖက်တက်တွေကြထိတ်တိုက်ရင်ဆိုင်တိုက်ပွဲတွေမဖြစ်အောင်လဲအထက်ကညွှန်ကြားထားတယ်လို့ဒူဘုံမူကြီးအင်ခွန်စော်တွဲကဆက်ပြောပါတယ
်ခုလိုလိုဆင်ကတော့ကျွန်တော်တို့ကဒီပြဿနာမဖြစ်အောင်တော့ဒီတိုင်းရင်းတပ်ဖွဲ့တွေအလုံးချင်းချင်းဘူးကတော့အထက်ကညွှန်ကြားထားတာအများကြီးရှိပါတယ်ကျွန်တော်ဒီစစ်သားစုဆောင်းတာတို့နော်စစ်သားစုဆောင်းတာတို့ဒီလူမျိုးရေးဖြစ်ပွားနေတဲ့အတိုင်းအတာမျိုးအလုံးဆောင်ကျင်ဖို့ပေါ့ဒီညီချမ်းရဲ့ကိုတက်စီနိုင်တဲ့ဒီစကားမျိုးဒီထိတ်တိုက်ရင်ဆိုင်မှုအလားတက်တင်တူမတိုက်ပွဲဖြစ်တဲ့ဟာမျိုးအလားမျိုးလည်းမဖြစ်အောင်တော့ခုအပိုင်းကနေဆောင်ကျင်ဖို့အတွက်အမြဲတမ်းညီချမ်းချက်ပေးပါတယ်ဆက်ကတော့
ကချင်ပြည်နယ်ငင်းချမ်းရဲ့အကျိုးဆောင်အဖွဲ့ကဦးအင်ရှန်ဆန်အောင်ကတော့စနေနေ့မနေ့အစောပိုင်းကဖြစ်ပွားတဲ့ပစ်ခတ်မှုဟာအချင်းချင်းမှားယွင်းပစ်ခတ်တာဖြစ်တယ်လို့ပြောပါတယ
်အနံ့ရမှာတက်ကအချင်းချင်းတိုက်ကြတယ်ဒါမှမျိုးနေထင်ပါလားဟုတ်တယ်နိုင်ရာကျေးရွာမှာပုံကြီးကျောင်းမှာအဲချင်းချင်းကအဲ့မှာဒီကင်းဆောင်တဲ့လူနဲ့ချင်းရမယ့်အချိန်မှာချော်လေးတာလားပါလားအဲ့ဒါနဲ့အဲတနတ်လွတ်သွားတယ်ခင်ဗျတနတ်ထွက်သွားတော့ရန်သူအောင်မင်းကပြစ်ကြခတ်ကြရင်းနဲ့အေးရအိတ်နေတဲ့လူတွေရောထားပြီးမှပြစ်ကြတဲ့ခါကျတော့ချင်းချင်းထိသွားတဲ့သဘောလို့အဲအဲ့မှာတုံတက်ချက်ရအဲ့လိုပဲတည်ရပါတယ်အမှန်ပါခါလေအဲ့ဒါစုံစမ်းပြပါဆိုတော့ကျွန်တော်လည်းစုံစမ်းပြမှသူ့ကိုအကြောင်းကြားပြပါလိမ့်မယ်ဒီလိုအဲ့ကနေဝေးမှရှိပါကေဝမရှိပါဘူးအဲ့နာမှာ
ဒေတာကန်တွေကတော့အစိုးရရဲ့တက်မှတ်101လက်အောက်ခံခလာရ140ကတက်သားတွေအချင်းချင်းမှားယွင်းပြစ်ခတ်တာဖြစ်ကြောင်းတည်ဆုံးသူတဲမှာဘူကြီးတူပါဝင်ကြောင်းနဲ့ဒီကနေ့မှာတော့အခြေအနေဟာပုံမှန်အတိုင်းရှိနေကြောင်းပြောပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးကမ်းပိုင်းရဲစခန်းကိုစုံစမ်းမေးမြန်းရမှာတော့တာဝန်ကျရဲအရာရှိကအခုလိုပြောပါတယ
်မသိရင်ကျွန်တော်တို့လည်းပါသူတော်တော်တစ်ခွာတော့ပြောလာတာပဲကျွန်တော်လည်းမသိဘူးတော့လေ
မြန်မာပြည်ကကြောက်စိမ့်ထွက်ရှိရာဖားကန့်ဒေသမှာအရင်နှစ်ဇန်နဝါရီလအတွင်းကအစိုးရတက်တဲ့ KIA တပ်ဖွဲ့တို့အကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးဖေဖော်ဝါရီလဇန်မှာနှစ်ဖက်ကိုယ်စားလှယ်တွေတရုတ်နိုင်ငံရွှေလီမြို့မှာဆွေးနွေးခဲ့တဲ့နောက်မှာတော့တိုက်ပွဲတွေဟာညင်သက်နေခဲ့တာဖြစ်ပါတယ်။ဒီလအတွင်းမှာတော့ KIA အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ဟာကရင်ပြည်နယ်ဖအံမြို့မှာတွေ့ဆုံပြီးတပြည်လုံးအပြစ်ခတ်ရက်စဲရေးအတွက်ဆွေးနွေးဖို့ရှိနေပါတယ်။